တရုတ်နိုင်ငံနဲ့ကုန်သွယ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့တရုတ်ဗန်တွေမှာထားရှိတဲ့ဗန်စင်တွေကိုစီစစ်ဖို့အတွက်3လကြာဆိုင်းငံ့ထားမှာဖြစ်တယ်လို့တရုတ်အစိုးရဘက်ကနေတရားဝင်ညှိနှိုင်းစင်မှာထုတ်ဖော်ပြောဆိုပါရယ်လက်ရှိချိန်အထိဗန်စင်ပေါင်း400နီးပါးဆိုင်းငံ့ပိတ်ခံရတယ်လို့တရုတ်နိုင်ငံဘက်ကတရားဝင်အကြောင်းကြားခဲ့ပြီးဒီထက်လည်းပိုလာနိုင်ပွဲရှိတယ်လို့မှုဆဲ20ကုန်သွယ်ရေးစခန်းကပြောပါရယ်လောလောဆယ်အစိုးရချင်းညှိနှိုင်းနေဆဲဖြစ်တာမို့ဘလောက်ကြကြာပိတ်ထားမလဲမသိရသေးပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းကမှတ်မိခက်ကသတင်းပေးပို့ထားပါရယ်
လောင်ကစားငွေကြေးခွာချမှုအပါအဝင်လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်တယ်လို့တန်တရားရှိတဲ့မြန်မာနိုင်ငံဘက်ကဘဏ်အကောင့်တွေကိုစစ်စစ်ဖို့အတွက်ဆိုပြီးတရုတ်အစိုးရဘက်ကပြီးခဲ့တဲ့ဇွန်14ရက်နေ့ကခေတ္တပိတ်လိုက်တာဖြစ်တယ်လို့တရုတ်အစိုးရဘက်ကပြောဆိုခဲ့တယ်လို့မူဆယ်နေဆက်ကုံသွေးရေးစခန်းကအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကပြောပြပါဗျ။ဒီထဲမှာမြန်မာနိုင်ငံဘက်ကခမ်းမန်းကြီးအနေနဲ့ဘဏ်အကောင့်900နီးပါးလောက်ပါဝင်နိုင်ပြီးရွှေလီဒုတိယမြို့တော်ဝင်နဲ့ဒါကိုပြည်လဲအောင်ညှိနှိုင်းနေတယ်လို့အဲ့ဒီတာဝန်ရှိသူကဆိုပါတယ်။မူဆယ်နေဆက်ကုံသွေးရေးစခန်းကတွင်းရေးမှုဖြစ်သူဦးထွန်းဦးကတော့အကောင့်တွေကိုစီစစ်ဖို့ယာယီပိတ်လိုက်တာနဲ့ပတ်သက်လို့ဒါတွေကိုစီစစ်ဖို့အတွက်အနည်းဆုံး3လထိပိတ်မယ်လို့ပြောဆိုထားပြီးဒီအပေါ်မှာအမြမအစိုးရဘက်ကညှိနှိုင်းနေဆဲဖြစ်တယ်လို့သူကပြောပြပါဗျ။အဲ
309ဦးရှိတယ်အခုလောလောဆယ်ကျွန်တော်စီအထိစင်းလာပို့ထားတာတော့ဗောနော်ကုန်တယ်လုပ်ငန်းရှင်တွေ309ဦးရှိပါတယ်အဲ့တော့ဒီလိုဖြစ်စဉ်မှာသူတို့ဘက်ကလည်းအများဆုံးကူညီဖြေရှင်းပေးမယ်ဆိုပြီးတော့ပြောသွားတယ်ပြောသွားတဲ့ပုံမှာသူတို့ကအချိန်နေနဲ့တော့3လပေါ့လေအဲ3လဆိုတဲ့အမှာဒီဘက်ကလုံးဝမဖြစ်နိုင်ပါဘူး3လဆိုရင်ကျွန်တော်ကုန်တယ်လုပ်ငန်းရှင်တွေပြအများကြီးနေနာပါတယ်အဲ့တော့အမြန်ဆုံးဆောင်ရွက်ပေးပါဖြစ်နိုင်ရင်တပတ်တွင်းကိုဆောင်ရွက်ပေးပါဆိုပြီးတော့အဲ့လိုတောင်းဆိုထားပါတယ်သူတို့
တရုတ်နိုင်ငံဘက်ကကြိုတင်အသိပေးခြင်းမရှိဘဲအခုလိုပိတ်ပင်လိုက်တာဖြစ်ပြီးလက်ရှိချိန်မှာအဓိကကုန်တယ်မှုလုပ်ငန်းတွေရပ်တန့်သွားနိုင်ပါတယ်အခုလိုဘဏ်အကောင့်တွေယာယီအပိတ်ခံလိုက်ရတာကြောင့်မူဆယ်နေဆက်ကုန်သွယ်ရေးစခန်းရဲ့ကုန်သွယ်မှုအပါအဝင်မြန်မာနိုင်ငံတွင်းမှာစီးဆင်းနေတဲ့ကုန်သွယ်မှုလုပ်ငန်းတွေပါနှောင့်နှေးသွားနိုင်တယ်လို့ဦးထွန်းဦးကအခုလိုပြောပြပါရစေ
။ဒီမှာကုန်သွယ်မှုကျလာမယ်။ကုန်သွယ်မှုကျလာတဲ့အတွက်နိုင်ငံတော်ကရတဲ့အခွန်အခတွေလည်းရော့ကျလာမယ်ပေါ့ဗျာ။နောက်ပြီးကျတော့ကျွန်တော်တို့ဒီလိုပိတ်ခံထားလိုက်ရတဲ့အတွက်ကျွန်တော်တို့ငွေကြေးစီးဆင်းမှုကလည်းခက်ခဲလေးဖြစ်လာနိုင်တယ်ပေါ့ဗျာ။အမှဒီဘက်မှာကျွန်တော်တို့ငွေလေးတဲ့ငွေလေးနှုံးတာတွေကျွန်တော်တို့မြန်မာငွေကနည်းနည်းကျနိုင်ပြီးတော့တို့တိကျငွေကနည်းနည်းတက်သွားနိုင်တယ်ပေါ့ဗျာ။ကုန်တယ်မှုနဲ့ဆက်ဆက်ပြီးလုပ်ကင်နေတဲ့ဒီကာသမားတွေဒီလုပ်ငန်းကင်ကကုန်တယ်ငုံရက်လုပ်တာကဆက်ပြီးတော့ပေါ့လေနော်။ကာသမားတွေကဆက်ပြီးတော့ဒီကုန်ပစ္စည်းမတည်အောင်ဆိုကားကလည်းရရတော့မှာပေါ့။အဲ့လိုမျိုးတွေဖြစ်လာမယ်။ဒီကားကတံမိုးတွေရှော့ကျလာမယ်။အဲ့လိုမျိုးတွေဖြစ်လာမယ်ပေါ့ဗျာ။အဲ့လိုဖြစ်လာတာနောက်ဆုံးအကျိုးဆက်ကတော့ခုနပြောလို့ဝင်ငွေနည်းလာတဲ့အတွက်ဒီတွင်းမှာလည်းနည်းနည်းလေးနည်းနည်းကျတဲ့လာနိုင်တဲ့အနေအထားမျိုးတော့ရှိတာပေါ့ဗျာ
မြန်မာနိုင်ငံစံစဘာတင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကတော့ဒီပိတ်ပင်လိုက်တာနဲ့ပတ်သက်လို့သူက
ဒါတရုတ်ကလည်းအမျိုးမျိုးပြောတာပေါ့သူကတော့ဒါမွေးစေဝါတို့ဘာတို့ကအကုန်လုံးပြောတာပေါ့နော်ဟိုကျွန်တော်တို့မြင်တာတော့ဒီမွေးစေဝါတွေဒီလည်းနဲ့ကံဖြစ်ဖြစ်ဒါတွေပိတ်တဲ့ဟာတော့တစ်ပိုင်းပေါ့ဒါပေမဲ့ကျွန်တော်တို့ကတော့အာမန်ဒီတုံးတဲ့အကောင့်တွေမှာပိတ်ခံရတာပေါ့နော်အများစုကတော့ဒီဒါမှန်ဒီ normal ဒီကုန်သွယ်မှုလုပ်နေတဲ့လူတွေကများပါတယ်ဒါကတော့ကုရမူရီစီဝါအကောင့်ဆိုရတယ်အကောင့်တစ်ထောင်လောက်အကောင့်ကမော်လေအကောင့်တစ်ထောင်လောက်ကမူရီစီဝါနဲ့စတဲ့ဘယ်လိုလိုလိုဖြစ်နေဒါရှင်းနိုင်တဲ့အကောင့်ဆိုတယ်ဖြစ်နေတဲ့ဟာဆိုအဲ့ဟာပဲချမ်းဒါနဲ့ဟာရောပေးဖို့တင်ဖို့နော်
မူဆယ်105မိုင်ကုန်သွယ်ရေးဈေးကွက်ဟာမြန်မာနိုင်ငံမှာအကြီးဆုံးနယ်စပ်ကုန်သွယ်ရေးဈေးကွက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့လက်ရှိချိန်နေထိတရုတ်နိုင်ငံဘက်ကမူဆယ်ကနေတရားဝင်ကုန်သွယ်ခွင့်မပြုထားပါဘူး။မြန်မာနိုင်ငံဘက်ကသာတရားဝင်အနေနဲ့ကုန်စည်တွေတင်နေတာပါ။ဒီလိုတွေကြောင့်တရုတ်နိုင်ငံဘက်ကမကြာခဏဆိုသလိုအဖမ်းစည်းတွေလုပ်လာတာမျိုးတွေလည်းရှိပါတယ်။လက်ရှိအချိန်နေအထိဗန်စင်းရဲ့အကောင့်ဘလောက်အပိတ်ခံထားရသလဲ၊ငွေကြေးအမောင့်ဘလောက်လဲဆိုတာကိုအတိအကျမသိသေးပါဘူး။ယာယီပိတ်ခံလိုက်ရတဲ့စည်ရင်းတွေကိုတရုတ်နိုင်ငံဘက်ကတောင်းထားဆဲဖြစ်ပါတယ်။ဒီမူဆယ်နယ်စပ်ကုန်သွယ်ရေးစခန်းရဲ့နှစ်စဉ်ကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း9000နီးပါးရှိနေပါတယ်ရှင်။